အမေရိကန်နိုင်ငံသားယဝင်ကြီးအဖြစ်ဒီလာဇန်မှာတာဝန်ယူခဲ့တဲ့ John Kerry ရဲ့ပထမဆုံးနိုင်ငံသားခရီးစဉ်ကိုစတင်လိုက်ပါပြီ။နိုင်ငံပေါင်း6နိုင်ငံကို17ရက်ကြာသွားမဲ့ဝင်ကြီး Kerry ဟာတနင်္ဂနွေနေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်စီကိုပထမဆုံးထွက်ခွာသွားပါတယ်။နိုင်ငံဆောင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေအတွင်းမှာစီးရီးယားနိုင်ငံအရေးကိစ္စဟာအဓိကဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။နိုင်ငံသားရေးဝင်ကြီး Kerry ရဲ့ခီးစဉ်အတွင်းမှာစီးရီးယားအစိုးရဆန့်ကျင်ရေးညွှန်းပေါင်းအဖွဲ့ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။လန်ဒန်မြို့တော်ကိုပထမဆုံးသွားပြီးရင်ဂျာမနီနိုင်ငံဘာလင်ကိုသွားပါလိမ့်မယ်။အဲဒီကနေပြင်သစ်နိုင်ငံ Paris မြို့တော်ကိုသွားပြီးတော့မာလီနိုင်ငံအရေးကိုဝင်ရောက်ကူညီနေတဲ့ပြင်သစ်နဲ့တခြားနိုင်ငံတွေကိုအမေရိကန်အစိုးရကဆက်ပြီးတော့ထောက်ခံပူးပေါင်းဆောင်ရွက်သွားမယ့်ကိစ္စတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြင်သစ်နိုင်ငံပြီးသွားရင်တော့အီတလီ၊တူရကီနဲ့အီဂျစ်နိုင်ငံတွေစီကိုလည်းအမေရိကန်နိုင်ငံသားရေးဝင်ကြီးခီးဆက်မှာဖြစ်ပါတယ်။ကိုင်ရိုမြို့တော်ကြာရင်နိုင်ငံရေးဆိုင်ရာကိစ္စတွေမှာအများပြည်သူဆန္ဒကိုပို့ပြီးတော့ယူဖို့တိုက်တွန်းမှာဖြစ်တယ်လို့ဒေတာရင်းကဖုံပြသနာတွေကိုအာရဗ်နိုင်ငံများအဖွဲ့ချုပ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အီဂျစ်နိုင်ငံကနေပြီးတော့နိုင်ငံသားရေးဝန်ကြီး John Kerry ဟာဆာဒီအာရေဗျနိုင်ငံရီယတ်မြို့တော်အာရဗ်စော်ဘွားများပြည်ထောင်စုတွေကအဘူဒါဘီနဲ့ကတ္တာနိုင်ငံဒိုဟာမြို့တွေကိုသွားပြီးတော့လဲခရီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်ရှင်။